ဒီကနေ့မနက်ပိုင်းမှာတအောင်းဒေသမူဆယ်မြို့နယ်တဲကိုကန့်တက်တွင်နဲ့စစ်မဟာမိတ်ဖွဲ့ထားတဲ့တအောင်းတပ်နဲ့မြန်မာစစ်တပ်ကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။တချိန်တည်းမှာပဲစီရီတင်းမာနေစေရခိုင်ပြည်နယ်တွင်ရခိုင်ပြည်တပ်မတော်နဲ့အစိုးရတပ်ကြားနှစ်ဖက်ထိန်းသိမ်းဖမ်းဆီးထားတဲ့စစ်တုံးပန်းချင်းလဲလှယ်ဖို့ကိုစီစဉ်ဆောင်ရွက်နေပါတယ်။အခုလက်ရှိဖ ည်းရှိနေပါတယ်။အသေးစိတ်ကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ဒီကနေ့ဧပြီလ28ရက်နေ့မနက်4နာရီခွဲလောက်ကနေစလို့တအောင်းဒေသမူဆယ်မြို့နယ်အတွင်းကနန်းကပ်ကျေးရွာအနီးတအောင်းတပ်မတော်စစ်အခြေစိုက်စခန်းရှိတဲ့နေရာကိုမြမတပ်မတော်ဘက်ကထိုးစစ်ဆင်ပြီးတော့နှစ်ကြိမ်တိတိတိုက်ခိုက်ခဲ့တယ်လို့တအောင်းတပ်မတော်သတင်းပြန်ကြားရေးဌာနကပြောပါရတယ်။ဒီနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲအပအဝင်2015ခုနှစ်အတွင်းတိုက်ပွဲပေါင်းကအကြိမ်50ကျော်လောက်ရှိနေပြီလို့တအောင်းတပ်မတော်ရဲ့ပြောခွင့်ရနိုင်ငံသားရေးရမှူးတာပန်လှကပြောပါရတယ်
။ဒီကနေ့မနက်အဲ့ဒီမှာဒီမူဆယ်မြို့နယ်ဒီစနန်အောက်စုအကတိရနာမည်မှာတဲ့ချေချပြီးတော့လှူရှားနေတဲ့ကျွန်တော်တက်101မနော်ကျွန်တော်ခေါ်တာဒီတရင်ကိုဒီဆိုရတက်ကတမခွန်ခွန်ကဒီမနေ့ခင်းလေးနိုင်ခွဲကျွန်တော်ဝင်ရောက်လာပြီးတော့ဝင်ရောက်တက်ခိုက်လာတယ်ကြာနာပြီးတော့6ခွဲကနေပြီးတော့9:40လောက်ဖြစ်ဆိုရတက်ကအချိန်တော့ကျွန်တော်တို့မသိရသေးဘူးကျွန်တော်ဘက်ကတော့တန်ရာရတာနဲ့ချင်းရှိပါတယ်ဒီနေ့အထိစင်တော့ကျွန်တော်စမတက်ဝဲချစ်သွားတာအချိန်90ကျော်60ဝန်းကျင်နာရှိနေပါတယ်
တောင်းတက်မတော်ဟာကိုကန့်တက်နဲ့နည်းမြေအတွင်းမှာစစ်မဟာမိတ်တပ်အဖြစ်နဲ့ကူတိုက်ပေးနေတာဖြစ်တယ်လို့ဆိုပါတယ
်။ဟုတ်ပါတယ်ခင်ဗျ။ဒီကျွန်တော်တို့ဘက်က2014လောက်ကတည်းကကျွန်တော်တို့ဒီကိုကန့်တက်တွေနဲ့ကျွန်တော်ပူးပေါင်းပြီးတော့ထောက်ရှားမှုတွေရှိပါတယ်ခင်ဗျ။ပြီးတော့ကျွန်တော်ကဒီစည်ရင်ငရေမဟာမိတ်တွေဖြစ်တော့အပြန်လန်းကူညီတာမျိုးတွေရှိပါတယ
်။ဒေသတွေမှာအမှန်တကယ်ငြိမ်းချမ်းဖို့ဆိုရင်တော့ထိုးစစ်ဆင်နေတာတွေကိုချက်ချင်းရပ်တန့်ပြင်ဖို့လိုပါတယ်လို့တောင်းတက်ဘက်ကပြောပါတယ
်။ဆိုရတက်ဘက်ကဒီသရိုးစမရှိနေအင်အားနဲ့အပေါင်းလုံးနေရာနှံ့ပါတော့လိုက်လံပြီးတော့တက်နေရတဲ့ခြားထားတဲ့တိုက်လံပြီးတော့ဒီကျွန်တော်ပတ်စစ်တိုက်လိုက်ရှာပြီးတော့ကျွန်တော်တက်ခိုင်းတာမျိုးတွေရှိတယ်ခင်ဗျာ။အဲကြောင့်မလို့ဒီတိုက်ပွဲတွေကဒီမကြာခဏတန်ဖြစ်ရတယ်။ကျွန်တော်တို့ဘက်ကလည်းဖူးတပင်တရားတင်မျိုးဆိုရင်ကျွန်တော်တို့ဘက်ကတော့တက်နေတဲ့များဟိုတိုက်ပွဲကျွန်တော်တို့ကရှောင်ပါတယ်ခင်ဗျာ။မဖြစ်လို့လဲဆိုတော့တရားတင်မျိုးကဒီကျွန်တော်ဘလောင်တန်းတို့တွေလက်ဖက်ခုတဲ့ချင်းနေချင်းဖြစ်တော့ကျွန်တော်ဘက်ကတိုက်ပွဲဖြစ်အောင်ကျွန်တော်ဘက်ကတက်နေတဲ့များရှောင်ပါတယ်။ဒါပေမဲ့ဒီနေ့လိုပုံစံမျိုးရှောင်လို့မရတဲ့အနေအထားမှတ်ပါတယ်ကျွန်တော်ဘက်ကတန်လိုက်ပြီးတော့ပြေခါရတာမျိုးပဲရှိတယ်။
တစ်ချိန်တည်းမှာပဲပြီးခဲ့တဲ့မတ်လကုန်ပိုင်းကနေစတင်ဖြစ်ပွားခဲ့တဲ့ရခိုင်တပ်မတော် AA နဲ့မြန်မာစစ်တပ်ကြားတိုက်ခိုက်မှုတွေကြောင့်ကျေးရွာတချို့မိရှို့ဖျက်ဆီးခံရပြီးတိုက်ပွဲကပြင်းထန်ခဲ့တဲ့အတွက်ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်ရသလိုတိုက်ပွဲအတွင်းမှာပိတ်မိနေတာတွေလည်းရှိခဲ့ပါတယ်။ဒီအပိုင်းအတွင်းမှာတိုက်ပွဲတွေငြိမ်သက်သွားပေမဲ့လို့နယ်မြေအတွင်းမှာတော့စစ်ရေးတင်းမာနေဆဲဖြစ်တယ်လို့ရခိုင်ပြည်တပ်မတော်အစီအဦးစီးချုပ်ဘူမူကြီးမင်းထွန်းကပြောပါတယ
်။အခုကတော့ညီငယ်တယ်ခင်ဗျ။အစိုးရကတော့ဒီညီငယ်ချင်းချင်းမုန်းလို့အဲ့ဒါပေမဲ့ဒီရက်ခံချက်မတော်ဘူးနေတာတော့သူတို့ကိုအောင်နိုင်တဲ့နေရာပေါ့နော်အဲ့ဒီနေရာမှာအခိုင်အမာတက်ဆွေးနေဆိုပြီးတော့တနည်းပြန်ချက်ထားတယ်ဆိုတော့ဒီတက်ဖို့ပြစ်တာကတော့ကျွန်တော်တို့ရက်ခံချက်မတော်ကဒီနေ့ပိုင်းမှာဒီကျွန်တော်တို့ရက်ခံပြီးမှာနောက်ဘက်စဉ်းစားမှာအခြေချက်ကိုကျူးတက်တယ်အဲ့ဒါကိုသူတို့အနေနဲ့ဒီ Federal Union Army ရက်ချက်မတော်အနေနဲ့အဲ့လိုမျိုးပေါပေါလာမှာကိုသူတို့စိုးရင်ပုံလေးရတယ်ဒီတော်လင်ရဲ့ပို့စီတွေနဲ့ပြည်သူတွေနဲ့နင်းဆက်မှာကိုလည်းတော်တော်ကိုစိုးရင်ပုံရပါတယ်ခင်ဗျအဲ့ဒီအခြေအနေမှာသူတို့ကနင်းရှင်းဖို့စလုပ်တယ်အဲ့ဒါပါပဲ။ဒီကနေ့ရောက်ဖြစ်ခြင်းဖြစ်ပါတ
ယ်။မြမတက်မတော်ဘက်ကကြောက်တော်မြို့နယ်ဇပစိတ်ကလားချောင်းနယ်မြေတဝိုင်းကြောက်တော်မြောက်ဖက်ဇင်ချောင်းရွာပင်လုံကျေးရွာစတဲ့နယ်မြေတွေမှာအသေးစိတ်နယ်မြေရှင်းလင်းရေးတွေလုပ်ခဲ့ပြီးတော့ရခိုင်လက်နက်ကင်အချို့ကိုလက်နက်နဲ့တကွာထိမ့်သိမ်းဖမ်းဆီးရမိတဲ့အကြောင်းအစိုးရဘက်ကသတင်းတပ်ပုံတွေနဲ့သတင်းထုတ်ပြန်ကြေညာခဲ့ပါတယ်။အခုလိုအခြေအနေမှာအရက်သားတွေကိုပြစ်မှတ်ထားပြီးတော့မတင်ကားသူမှန်သမျှကိုထိမ့်သိမ်းနေတဲ့လောက်ရကိုရတန်းကရက်ဖို့နဲ့ရခိုင်တက်မတော် AA ဘက်ကထိမ့်သိမ်းထားတဲ့သူတွေနဲ့မြမစစ်တပ်ကထိမ့်သိမ်းထားတဲ့သူတွေကြားသုံးပတ်လဲလဲမှုတွေလုပ်ဖို့စီစဉ်နေတယ်လို့လည်းရခိုင်ပြည်တပ်မတော်စစ်ဦးစီးချုပ်ကပြောပါတယ
်အဲ့ဒါတိတိုးနဲ့တေဝင်ပေါ်တော့နိုင်ငံတကာကကိုယ့်စီးတွေဒီကနေဆင်းလေးလေးပေါ့မယ်အဲ့လိုစဉ်းစားချက်ရှိပါလေခင်ဗျာဒီကကထင်းထင်းထားတာတော့ကျွန်တော်တို့ရတဲ့တည်ရင်ရပေါ့တော့ခဏရောက်လို့ရှိတယ်ဟုတ်ကဲ့ဒီဘူကြီးတယောက်ပါဝင်နေလို့ပြရပါလားညာတော့ဘက်ကထင်းထင်းထားတာကတော့ရက်သားဆုံးရှင်းနိုင်ရောက်ဝင်နေလို့ရှိပါတယ်ဒီအဲ့ဒီအတင်းကျွန်တော်တို့တက်ဖို့ဝင်ဒီလိုခဏရောက်လောက်ပြန်ကြည့်တာရှိတယ်ခင်ဗျဒီနိုင်ငံဒီလက်နက်ကင်အဖွဲ့အစည်းပဲမဆိုဘောနော်တက်မတော်ပဲဖြစ်စေဟိုစစ်တပ်ပဲဖြစ်စေဒီဆန့်ကျင်ဘက်လက်နက်ကင်အဖွဲ့အစည်းပဲဖြစ်စေဒီနေ့ခေတ်ဒီနေ့အချိန်မှာဘယ်သူမှကျင့်သုံးတဲ့ကိစ္စတွေမဟုတ်တော့ဘူးခင်ဗျအရက်ဖက်စစ်မှတ်ကိုမတိုက်ခိုက်ရဘူးဟိုတကယ်စစ်ဖက်ဆိုင်ရာပုဂ္ဂိုလ်ပဲဖြစ်နေအောင်တော့ဒီအရက်ဖက်အဝက်စားဝတ်ထားတယ်ဟိုလက်နက်ကင်ကြီးတိုက်နေတာမရှိဘူးခံမတိုက်ဘူးဆိုရင်အဲ့ဒါတွေကိုမတိုက်ခိုက်ရဘူးနော်ဒါ military code of conduct ကအဲ့ဒါနဲ့တတိယကျွန်တော်တို့ပြောချင်တာကဒီကျွန်တော်တို့ NCA ရေးထိုးတဲ့အပိုင်းမှာ military code of conduct ဆိုတဲ့အပိုင်းမှာပါပါနေပါလာမယ်အ
ရခိုင်ပြည်နယ်ဘက်မှာအခုလက်ရှိဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခနဲ့ပတ်သက်ပြီးလည်းနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့တောင်းဆိုထားပေမဲ့အစိုးရဘက်ကအခုချိန်ထိတစုံတရာတုံ့ပြန်တာမရှိဘူးလို့ရခိုင်ပြည်တပ်မတော်စစ်ဦးစီးချုပ်ကပြောပါတယ်ရှင်။